ရိုဟင်ညာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအတင်းကျပ်မောင်းထုတ်ခဲ့တဲ့မြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့အရေးယူတဲ့စီရင်ချက်ချမှတ်ဖို့အတွက်
ဘင်္ဂလားဒေ့ရှ်လက်တော်ဥက္ကဋ္ဌဒေါက်တာရှရင်ရှာမင်ချောက်ဒရီကအိန္ဒိယမြန်မာနိုင်ငံမှာပြည်ထောင်ကနေကင်းလွတ်ခွင့်ရှိနေတဲ့အစဉ်လာကြောင်းတေကျပျက်စီးထိခိုက်မှုတွေရှိနေတာကိုကမ္ဘာကြီးအနေနဲ့မျက်မြင်သက်သေအဖြစ်ထပ်မံမြင်တွေ့ခဲ့ရကြောင်းအခမ်းအနားမှာအခုလိုပြောသွားပါတယ်
Since
August 25th, 2017, more than 1 million Rohingyas, majority of whom are women and children, have been displaced.
ဖဆာအုပ်တွေမှာထောက်ပြတဲ့လူမျိုးစုလိုက်ရှင်းလင်းဖေရှားမှုလို့ပြောခဲ့ပါတယ်။ဒါကြောင့်မြန်မာလူမျိုးရေးတပ်တွေဘက်ကအင်အားသုံးနေမြေရှင်းလင်းမှုဆစ်စင်ရေးအတွင်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုဆွဆဲချက်တွေအတွက်
ICC အနေနဲ့တရားစီရင်အရေးယူဖို့ဘင်္ဂလားဒေ့ရှ်က တိုက်တွန်းကြောင်းဒေါက်တာရှရင်းကအခုလိုပြောပါတယ်။
ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုအတင်းအဓမ္မမောင်းထုတ်ခဲ့တဲ့ နိုင်ငံတကာပြည်မှုခုံရုံး ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့မြန်မာနိုင်ငံပေါ်အေးအေးယူနိုင်ဖို့ ICC ရဲ့ရှေ့နေချုပ်ကတရားစီရင်ပိုင်ခွင့်ရဖို့ကြိုးပမ်းမှုနဲ့ပတ်သက်လို့ကျမတို့ကအားတင်မိပါတယ်။Rome Statute သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်ဟာ ICC တရားရုံးရဲ့တောင်းခံချက်ကိုအပြစ်သဘောဆောင်တုံ့ပြန်ခဲ့ပြီးဒီဘက်ကနဲ့ပတ်သက်လို့အကြောင်းအရာတွေကိုပနာမတရားရုံးအမှတ်တည်ထံကိုအကြောင်းပြန်စာပေးဖို့ထားပြီးလည်းဖြစ်ပါလေ။
Bangladesh
looks forward to working together with all towards achieving that goal, which is to put
ဘင်္ဂလားဒေ့ရှ်လူ့စ်ဖော်ဝတ်တူဝါကင်းတူဂေါသာဝစ်အောလ်တူဝါဒ်အချီဗင်းဒက်ဂေါလ်ဝစ်အစ်တူပုတ်အန်ဒီယူလွန်သူတွေကိုကင်းလွတ်ခွင့်ပြုနေတာကိုအဆုံးသတ်ရင်းနဲ့ကမ္ဘာပေါ်မှာအရေးဆက်ဆုံးပြစ်မှုတွေကိုကျူးလွန်ကြသူတွေကိုတရားဥပဒေအရယူနိုင်ဦးတည်ချက်ပေါင်းမြောက်ဖို့
ဘင်္ဂလားဒေ့ရှ်အနေနဲ့အားလုံးနဲ့အတူပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်။ညီညာပြီးလုံခြုံတဲ့ကမ္ဘာကြီးတည်ထောင်နိုင်ရေးအတွက်အားလုံးဟာလက်တွဲဆောင်ရွက်သွားကြရမှာဖြစ်ပါတယ်။1992ခုနှစ်ကဖြစ်ပွားခဲ့တဲ့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲအတွင်းစစ်ရာဇဝတ်မှုကျူးလွန်သူတွေလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုလူမျိုးတုံးတပ်ဖြတ်မှုစတာတွေအတွက် ICC ခုံရုံးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာကိုလည်းဒေါက်တာရှရင်းကအခမ်းအနားမှာပြောသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေလုံလုံခြုံခြုံနဲ့အခိုင်အမာနေရပ်ပြန်ရေးအတွက်တော့နိုင်ငံတကာအတိုင်းအဝိုင်းရဲ့စဉ်ဆက်မပြတ်ထိရောက်တဲ့အခမ်းကဏ္ဍလိုအပ်နေပြီးဘင်္ဂလားဒေ့ရှ်ဘက်ကအတက်နိုင်ဆုံးကူညီဆောင်ရွက်နေကြောင်းလဲ
ဒေါက်တာရှရင်းရှာမင်ချောက်ဒရီကဆိုပါတယ်။ဒီဂဗာမင့်အော့ဘင်္ဂလားဒေ့ရှ်ဝစ်ဒီဆပ်ပေါ့တ်ဒ်အော့ဘင်္ဂလားဒေ့ရှ်ကမ္ယူနီတီဟက်စ်အက်စ်တန်ဒက်မက်ဆစ်ဟျူမနီတေရီယန်အက်စစ်စတန့်ဘင်္ဂလားဒေ့ရှ်အစိုးရကဒီရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအများကြီးပေးခဲ့ပါတယ်။အတင်းအဓမ္မနှင်ထုတ်ချင်းခံခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလည်းနို နေပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တွေတိမ့်နေချီအတင်းအဓမ္မမောက်ထုတ်ခဲ့မှုဆိုတဲ့ဆွဆွဲချက်တွေအတွက် ICC အနေနဲ့နီးလန်းရှာဖွေဆုံးဖြတ်အရေးယူဖို့ ICC ရှင်းနေချုပ်ဖာတိုဘန်ဆိုရာကဧပြီလက ICC တရားသူကြီးရုံးကိုအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတုံ့ပြန်ဖို့ ICC တရားသူကြီးရုံးကအကြောင်းကြားခဲ့ရမှာဂျွန်လ17ရက်နေ့ကဘင်္ဂလားဒေ့ရှ်ဘက်ကသူတို့ရဲ့အစီရင်ခံစာကိုလျှို့ဝှက်စွာတင်သွင်းခဲ့ပါတယ်။မြန်မာအစိုးရရဲ့သဘောထားကိုတော့ဇူလိုင်လ28ရက်နေ့နောက်ဆုံးထားတုံ့ပြန်ဖို့ ICC တရားသူကြီးရုံးရဲ့အကြောင်းကြားချက်ကို ICC အဖွဲ့ဝင်မဟုတ်တဲ့အတွက်မြန်မာအပေါ်တရားစီရင်ပိုင်ခွင့်မရှိကြောင်းနဲ့ပြန်ကြားဖို့လည်းမလိုကြောင်းနိုင်ငံတော်အတိုင်းပင်ခံရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးက VOA ကိုပြောပါတယ်။